အိန္ဒိယနိုင်ငံမြန်မာနယ်စပ်ဒေသတစ်လျှောက်မှာနေကြာမတိုင်ဆိုင်နိုင်ရေးအတွက်တိုင်းတာမှုတွေပြုလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံပြည်နယ်တွန်ဆန်းခရိုင်တွင်းမှာရှိတဲ့ဖန်ရှားကျေးရွာကောင်စီကပြည်နယ်ဝန်ကြီးချုပ်ထံကန့်ကွက်စာရေးသားပေးပို့လိုက်ကြပါတယ်။အိန္ဒိယနဲ့မြန်မာပူးတွဲတိုင်းတာတဲ့အဖွဲ့ဟာနေကြာမတိုင် BP 145နဲ့ BP 146ဒေသတွေမှာစစ်တမ်းကောက်ယူခဲ့ကြခြင်းအဲ့ဒီဒေသမှာအခြေစိုက်နေထိုင်တဲ့ခရမင်ငန်မျိုးနွယ်စုတွေရဲ့သဘောဆန္ဒမပါဘဲကောက်ယူခဲ့တာဖြစ်တဲ့အတွက်အဲ့ဒီဌာနေမျိုးနွယ်စုတွေနေထိုင်တဲ့ဒေသနှချမ်းကွဲသွားစေတယ်လို့ဆိုပါတယ်။ဒါပေမဲ့နေကြာမတိုင်း BP 146ကိုဆက်တူတဲ့နေရာမှာဒေသခံတွေရဲ့စိုက်ပျိုးနေမြေ3500ဧကမှာရင်ပြီးတော့မြန်မာနိုင်ငံဘက်ကိုပါသွားခဲ့တာကြောင့်ပန်ရှားနဲ့အနီးဝန်းကျင်မှာရှိတဲ့ကျေးရွာတွေကပြည်နယ်ဝန်ကြီးချုပ်ထံစာရေးသားကန့်ကွက်လိုက်ကြတာဖြစ်ပါတယ်။ဒါကြောင့်အခုဆက်လိုက်တဲ့နေကြာမတိုင်းကိုချက်ချင်းတန်ရုပ်သိမ်းပြီးပန်ရှားကျေးရွာနဲ့ထိစပ်နေတဲ့မြန်မာနေဆက်ဒေသတစ်လျှောက်မှာတမယိုးကျနေဆက်စီမင်းအတိုင်းပြန်လည်တတ်မှတ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။ဒီကိစ္စကိုပြန်လည်ပြင်ဆင်မှုမပြုလုပ်မချင်းသက်ဆိုင်ရာအစိုးရအနေနဲ့တိုင်းတာမှုတွေကိုရပ်ဆိုင်းပြီးအဲ့ဒီကနေထွက်ခွာသွားကြရမယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ထံရေးသားထားတဲ့စာမှာဖော်ပြထားပါတယ်။နေဆက်စီယိုရဲ့တစ်ဖက်တစ်ချက်မှာနေထိုင်ကြတဲ့နဂါလူမျိုးတွေမိသားစုဝင်တွေအတားအဆီးမရှိဆက်လက်ပြီးတော့ရင်းရင်းနှီးနှီးနေထိုင်သွားလာစေဖို့အတွက်ပြည်နယ်အစိုးရအတွင်းမှာလည်းတောင်းဆိုမှုတွေဖြစ်ပေါ်နေတာပါ။